ရန်ပြည်နယ်အရှေ့ပိုင်းမိုင်းလားဒေသမှာတက်ဆွဲထားတဲ့ဝတ်တပ်တွေရုတ်သိမ်းဖို့အတွက်နောက်ဆုံးသတ်မှတ်ချက်ကျော်သွားပေမဲ့အခြေအနေဟာငြိမ်သက်နေဆဲဖြစ်ပြီးဝတ်တပ်ဖွဲ့ဘက်ကတော့စစ်ပွဲကိုသူတို့ဘက်ကစတင်မှာမဟုတ်ကြောင်းစပြေးပို့ထားပါတယ်။လောလောဆယ်မှာဝတ်တပ်ဖွဲ့ဘက်ကစစ်ပြင်းစင်တာမတွေ့ရကြောင်းနှိစက်သူတွေကပြောဆိုပေမဲ့တမရိုကတောင်းဆိုသလိုမိုင်းလားကတက်တွေရုတ်သိမ်းတဲ့အခြေအနေလည်းမတွေ့ရကြောင်းသုံးသပ်သူတွေရှိနေပါတယ်။မိုင်းလားဒေသကနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မိုင်းလားဒေတာမှာအစိုးရကြံပရုံနဲ့ဝါတက်ဖွဲ့ကြစီရေးတင်းမာတာတွေမြင့်တက်လာချိန်မှာ UWSA ကဝါပြည်သွေးစည်းညင်ရေးတက်ဖွဲ့ရဲ့ဥက္ကဋ္ဌဦးပေါ့ယူချန်းကမြေတိစစ်မဲ့ဖြစ်ပွားတာကိုမှဥစွာအလွဲတကူစတင်မှာမဟုတ်ကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကိုပေးပို့တဲ့စာထုတ်ပြန်လာတာဖြစ်ပါတယ်ဒီစာဟာ27ရက်နေ့နေဆွဲနဲ့ပေးပို့တာဖြစ်ပြီးမိုင်းလားဒေတာမှာဖြစ်ပွားတဲ့ပြဿနာကိုမကြီးထွားအောင်အောက်ခြေတက်တွေကိုညွှန်ကြားထားကြောင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းတွေစောလင်စွာဆောင်ရွက်ဖို့မျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။ဝါတက်ဖွဲ့တွေမိုင်းလားဒေသအတွင်းဝင်ရောက်တက်ဆွဲထားတာနဲ့ပတ်သက်ပြီးအစိုးရတက်မရော်ဘက်ကဒီလ24ရက်နေ့မှာနောက်ဆုံးထားရုပ်သိမ်းဖို့ညွှန်ကြားထားပါတယ်။တမတ်ချင်ကြော်လွန်သွားပေမဲ့ဒေသအတွင်းမှာတော့အခြေအနေတွေဟာငြိမ်သက်နေတယ်လို့မိုင်းလားဒေသကစောင့်ကြည့်လေ့လာနေသူတဦးကပြောပါတယ်
။ခဏချင်းကတော့ငြိမ်သက်နေတယ်ခဏစိုးဒီဘက်ကနေပဲဟိုလှုပ်ရှားမှုတွေရှိတယ်ဟိုဘက်ကတော့ဘာမှလှုပ်ရှားမှုမရှိဘူးအဲဟိုဘက်ကလှုပ်ရှားမှုမရှိဘူးမနေ့ကတော့ဟိုဘက်ကကျွန်တော်လမ်းပြောတာတော့ဒီတိုက်ပွဲတွေမဖြစ်နိုင်ပါဘူးတဲ့တို့ကပြောတာလေတကယ်လို့ဖြစ်မယ်ဆိုရင်လည်းဘွားနယ်တဲကရွာနဲ့အိမ်တဲကလူတွေအားလုံးဟာတဲ့ဟိုအကုန်ပြည်သူစစ်တွေဖြစ်တယ်ဗောသူယူနီဖောင်းကိုပြီးတော့မှသနက်ကနေနေတိုက်ပွဲဖြစ်တဲ့နေ့ပဲတဲ့သူယူနီဖောင်းလည်းမဟုတ်သူလည်းမကြိုက်ဘူးသူဒီဟာလည်းမတောင်းရတဲ့မှာလည်းမှာပဲရှိနေတယ်တဲ့ဘာမှလှုပ်ရှားမှုမရှိဘူးတဲ့
ဒီကနေ့မှလည်းမိုင်းရန်ဘက်ကဝန်ထမ်းတချို့နဲ့ဒေသခံပြည်သူတွေဟာကျိုင်းတုံဘက်ကိုတိမ်းရှောင်ထွက်ပြေးနေတယ်လို့ဆက်ပြောပါတယ်
။ဒီနေ့ကိုကျွန်တော်ဒီမိုင်းခတ်ကနေပြီးတော့မိုင်းခတ်ဆက်နေဖိတ်ထားပြီးတော့မှကိုယ်ပြန်ခိုင်းတယ်ဗျ။သူတို့တဝန်ကျနေအောင်မပြန်ရင်မိုင်းခတ်မှာပဲစုနေခိုင်းတယ်။ဒါဆိုအရသားတွေကတော့အဲဒီမိုင်းရန်မျိုးဝါလူတွေအားလုံးတော့မိမိရဲ့နောက်ပြီးတော့ဖာပူရဲ့နောက်ပြီးတော့ရန်ခိုင်ဆိုတဲ့ရွာလူရဲ့မိုင်းတွေရလူရဲ့အာသူတို့ကတော့ကာစီနိုကျူစီနိုကျူပြေးကြတယ်ကျိုင်းတုံကိုတွက်ကြတယ်အဲ့ဒီအရသားတွေကိုတော့တားတာရှိတာမရှိဘူး။အင်းကျွန်တော်ခုမနေ့ကနဲ့မနေ့ကတနေ့ကုန်ရဒီနေ့ရဆိုတော့ကားကြီးလေးတွေတော့ရှိမှန်းတူရကမနာ။ကားခုနမလုံကားတွေရကိုပိုင်ကားငယ်တွေရပေါ့နော်။ကားလေးတွေတော့ရှိမှန်းကြဟုတ်ကဲ့။ဒီနေ့မနေ့လဲတချို့ထသွားနေကြတော့မှရှိတယ်။
လက်ရှိစီးရီးတင်းမာမှုအခြေအနေပေါ်မှာတော့ပြည်တွင်းငြိမ်းချမ်းရေးအတွက်ဆောင်ရွက်နေတဲ့ပြည်တော်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကတော့အခုလိုသုံးသပ်ပါတယ်။
အာနီနေကတော့သူရဲ့စိုးရင်ချက်ကတော့သူ့ကိုအစိုးရဆိုင်ကမှအဖက်ဖက်ကနေဝိုင်းထားတယ်။အာသူ့ကိုဝိုင်းလို့မရတဲ့နေရာကအခုမင်္ဂလာဘက်ကနေမဲခေါင်မြစ်ကိုဆင်းတဲ့လမ်းအဲ့ဒီလမ်းမရှိဘူး။ဒီတော့သူ့အတွက်ကတော့မင်္ဂလာဆိုတဲ့နေမျိုးကတော့သူ့အတွက်တက်ရှူပေါက်အကြီးဆုံးပါပဲ။ဒီဒီဥစားကတော့သူတို့ဟောလွယ်လွယ်နဲ့လက်လွတ်ခံမယ်လို့တော့ကျွန်တော်မမြင်ဘူးပါဗျ။တိကျတာကတော့ဒီဝါနဲ့အစိုးရနဲ့တိုက်ပြီးဆိုလို့ရှိရင်တော့ဒီစစ်ပွဲဟာဒီပြင်းနေရာတွေကိုလည်းတကပူပူသွားနိုင်တယ်ပေါ့ဗျာနော်ပူသွားနိုင်တယ်။ဘာဖြစ်လို့ဆိုတော့ဝါဘက်ကလည်းသူကမဟာမိတ်တူရှိထားတာကို
နောက်ဆုံးရရှိတဲ့သတင်းတွေအရဝါတပ်ဖွဲ့ဝင်တွေဟာအထက်အမိတ်မရတာကြောင့်မိုင်းလားမှာပဲဆက်လက်တက်ဆွဲထားစေရှိနေတယ်လို့မနေ့ကဝါမိုင်းလာတဲ့အစိုးရတက်မတော်ကိုယ်စားလှယ်တွေအကြဆွေးနွေးကြဟာလေတိကျတဲ့အဖြစ်မရရှိတာကြောင့်ဒီကနေ့မှာတော့အစင်းမြင့်ကိုယ်စားလှယ်တွေထပ်မံဆွေးနွေးနေကြောင်းသိရပါတယ်ဒီသတင်းကိုတော့တိကျအတည်ပြုချက်မရသေးပါဘူး